ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုသမရသည့်အဖြစ်လွှတ်တော်ကိုယ်စားလှယ်တွေကဒီနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲရေးချဲလိုက်ကြပါတယ်။ယာရုကအနားယူသွားတဲ့သမရဦးထင်ကျော်လက်ထက်အတွင်ပြုပြင်ပြောင်းလဲမှုတွေကိုထိရောက်စွာဖော်ဆောင်နိုင်ခဲ့ခြင်းမရှိတဲ့အပေါ်အာမလို့အာမရဖြစ်နေတဲ့အချိန်အာနာယ NLD ပါတီကကိုယ်စားလှယ်ဦးဝင်းမြင့်ကိုသမရသည့်အဖြစ်ရွေးချယ်လိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းလွှတ်တော်မှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုစော်ဝင်းလိုင်ကပြောပြပါမယ်ရှင်။
မတ်လ21ရက်နေ့မှာယာရုကအနားယူသွားတဲ့သမရဦးထင်ကျော်နေရာမှာအစားထိုးခန့်အပ်ဖို့ရွေးချယ်ထားတဲ့ဒုသမရ3ဦးကိုပြည်ထောင်စုလွှတ်တော်မှာမဲပေးတဲ့အစီအစဉ်မှာစခင်ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌကလှုပ်ထုံးလူနည်းတွေကိုရှင်းပြခဲ့ပြီးလွှတ်တော်နေရာပေါင်းကိုယ်စားလှယ်656ဦးရှိတဲ့အထက်ကဒီကနေ့မဲပေးဖို့တက်ရောက်လာကြတဲ့လွှတ်တော်ကိုယ်စားလှယ်အရေအတွက်ဟာ636ဦးရှိကြောင်းကြေညာပါတယ်ဒီကနေ့မနေ့စနေနေ့မှာမဲခွဲရွေးချယ်ပြီးချိန်မှာတော့စုစုပေါင်းမဲအရေအတွက်403မဲနဲ့မဲအများဆုံးရရှိခဲ့တဲ့အနယ်ဒီပါတီကပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုသမရအဖြစ်ရွေးကောက်တင်မြှောက်လိုက်ကြတာဖြစ်ပါလေ။ရွေးချယ်ခံရသူသမရရဲ့အမည်ကိုပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကကြေညာခဲ့ပါလေ
။ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဦးဝင်းမြင့်ကိုနိုင်ငံတော်သမအဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါရစေ
။လက်ရှိဒုသမရ1ဦးမြင့်စွေကဒုသမရ1ရာထူးကိုပြန်လည်ရရှိသွားပြီးမဲရည်အတွက်18မဲရရှိခဲ့တဲ့လက်ရှိဒုသမရနှစ်ဟန်ရီဗန်စီယူကလည်းဒုသမရနှစ်ယာရုကိုပြန်လည်ရရှိသွားခဲ့ပါတယ်။လွတ်တော်အတွင်းအမတ်နေရာအများစုအနိုင်ရထားတဲ့ NLD ပါတီကကိုယ်စားလှယ်တဦးအနေနဲ့အများကကြိုတင်ခံမှန်းထားတဲ့အတိုင်းဦးဝင်းမြင့်သမရအဖြစ်ရွေးချယ်ခံရတာပါ။ NLD ပါတီကစကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်ကလည်းပြောင်းလဲမှုကိုထင်သလောက်ဖော်ဆောင်ပေးနိုင်ခဲ့ခြင်းမရှိစေပေမဲ့သမရတဲ့လက်ထက်မှာအခြေခံကောင်းတွေချမှတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။
အစိုးရအသစ်တက်လာကြတဲ့နဲ့ကျွန်တော်တို့ပြည်သူအစိုးရအသစ်တက်လာကြတဲ့နဲ့ကျွန်တော်တို့ပါတီအပေါ်မှာကျွန်တော်တို့အစိုးရအပေါ်မှာပြည်သူလူထုအများကြီးညှော်လင့်ထားတာပေါ့ဒါပေမဲ့တကယ်လက်တွေ့မှာကျတော့အခက်အခဲတွေအများကြီးရှိတဲ့ခါကျတော့ဖြစ်တဲ့တဲ့လောက်မဖြစ်တဲ့ခါမှာပြည်သူလူထုကနေမှဒါစိုးရိမ်တာတွေရှိတယ်စိတ်ပျက်တာတွေရှိတယ်သို့မဟုတ်လို့ရှင်လည်းပဲပို့ပြီးတော့မှဖြစ်စီကျင်နေတဲ့ဆန္ဒတွေပြည်သူလူထုထဲမှာရှိနေတာဆိုတော့ကျွန်တော်တို့ကပြည်သူလူထုထဲမှာနေတဲ့ခါကျတော့ဒါတွေ့ရတယ်ပေါ့လွတ်တော်ကိုယ်စားလှယ်တွေထဲမှာလည်းလူငယ်တွေအများကြီးရှိတယ်ကျွန်တော်တို့နောက်လာနောက်သားတွေအတွက်ကျွန်တော်တို့တကယ်နိုင်ငံကြီးဝင်လို့နေကြတာကနောင်မျိုးဆက်တွေအတွက်ကျွန်တော်အခြေခံကောင်းတွေဖန်တီးပေးခြင်းလို့ဒါနိုင်ငံရေးဝင်လို့ကြတာဟုတ်အခုဒီသမရရွေးချယ်ရေးကကျွန်တော်တို့ကအများကြီးညှို့လင့်ထားတယ
်ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုရှမ်းပြည်နယ်မောက်မယ်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုစလဲဆိုင်းကောင်းဆန်ဟင်းကတော့သမရတဲ့လက်ထက်မှာအရင်သမရကတဲ့တိုင်းရင်းသားတဲ့အရေးကိုပုံမူဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်နိုင်ငံတော်ဗလာရေးဦးထင်ကျော်လက်ထက်မှာလုတ်ခဲ့တော့လဲပဲထင်တယ်လောက်မပေါက်ခဲ့ဘူးပေါ့နော်အခုဒီသမရအပြောင်းလဲလက်ထက်မှာပုံများဆောင်ရနိုင်မလားလို့ပေါ့နော်တို့ကတော့သမရဦးထင်ကျော်ထပ်ပုံမူပြီးဆောင်ရနိုင်မယ်လို့ထင်ပါတယ်ကျွန်တော်တို့အနေနဲ့ကတော့ပြည်တွင်းရေးတာမကကျွန်တော်နိုင်ငံတကာအရေးမှာကျွန်တော်တို့အားကိုးရတဲ့သမရတယောက်အဖြစ်ယက်တီစီချင်နိုင်ပါတယ်တို့ကျွန်တော်တို့ထင်တယ်ဟိုမြတ်တအောင်ဆောင်ရနိုင်ဖို့အတွက်တော့နေရာတိုင်းကျွန်တော်တို့တွားနိုင်ဖို့လိုမှထင်ပါတယ်ဥပမာကျွန်တော်ရှမ်းပြည်နယ်ရှေ့ချမ်းခရီးကိုဒီခရက်လာရဒုတမတရဲ့ဥက္ကဋ္ဌပန်တို့ရွာခဲ့တယ်။အဲတခါမှမရောက်တဲ့ခီးကိုရောက်ခဲ့တယ်ပေါ့နော်။အခုလက်ရှိဒီတမတတွေကိုလည်းပဲကျွန်တော်တို့ဒိုင်ရန်သာဒေတာဆိုတော့ကျွန်တော်ရှမ်းပြည်နယ်ဒေတာမှမဟုတ်ဘူးတခြားဒေတာတွေလည်းဟိုခွင်စင်တီတွေ့ပေးဖို့လိုအပ်တာပေါ့နော်
။ NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တမရအရေးအချင်းနဲ့ပြည်စုံမှုရှိမရှိစစ်ဆေးအဖွဲ့ဝင်လည်းဖြစ်တဲ့ဦးအောင်ကြည်ညွန့်ကတော့ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်မဲ့သူကိုရွေးချယ်ပေးလိုက်ခြင်းဖြစ်တယ်လို့ပြောပါတယ်
။ဟိုအကျိုးရလအပေါ်မှာမှန်စားပြီးပြောတော့အင်တန်ခက်ခဲတယ်။ဘာလို့ဆိုတော့စိန်ခေါ်မှုတွေအများကြီးရှိတယ်။တေချာဖို့ပြောနိုင်တာကတော့အနာကနိုင်ငံတော်ရဲ့တကယ်သွားရမယ့်အပြောင်းအရွေ့တစ်ခုကိုရွေ့အောင်ကြိုးစားတဲ့နေရာမှာတော့ပူရောစိတ်ရောအာဟာတုံခွန်ဆိုင်နဲ့ယက်တီပြီးကြိုးစားသွားမယ်သမရဖြစ်မယ်ဆိုတော့ယုံကြည်တယ်။ဘယ်လောက်အောင်မြင်လဲမအောင်မြင်ဘူးလဲဆိုတာကတော့အခြေအနေရရရဲ့ကမ္ဘာအခြေအနေမြမအခြေအနေအခြေအနေရရအပေါ်မှာမူတည်ပြီးတော့ကြိုးစားအားထုတ်နိုင်တဲ့စွမ်းဆောင်ရည်နဲ့ရင်ဆိုင်ရတဲ့ဒီစိန်ခေါ်မှုရဲ့ကြားတဲ့အပေါ်မှာမူတည်ပြီးတော့အကျိုးမြတ်ကပေါ်ပေါက်လာမှာဖြစ်ပါတယ်မြန်မာနိုင်ငံအတွက်အကောင်းဆုံးသောအကျိုးမြတ်များပေါ်ပေါက်ပါစေလို့ပဲဆန္ဒပြုနေပါတယ
်မနေ့ပြန်ကြာသပတေးနေ့နေ့လယ်တနာရီခွဲမှာပြည်ထောင်စုလွတ်တော်ပြန်ဆတဲ့အချိန်မှာတော့သမရသည့်အနေနဲ့ကျန်းသစ်စာကျင်းဆိုပြီးနိုင်ငံကိုပထမဆုံးအကြိမ်ဖြစ်မိန့်ခွန်းပြောကြားလိုက်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ